တရားလွတ်တော်ရှင်းနေဥခုနီလောက်ကျန်တက်ပြခံရမှုအမှုမှန်ပေါ်ပေါက်ရေးနဲ့တရားခံအားလုံးဖမ်းဆီးရေးယူနိုင်ရေးအတွက် NLD အစိုးရဘက်ကစိတ်ဝင်စားမှုနည်းနေတယ်လို့ဥခုနီရဲ့အကျိုးဆောင်ရှင်းနေဦးနေလာကပြောဆိုလိုက်သလိုစုံစမ်းစစ်ဆေးကော်မတီတရားဖွဲ့စည်းပြီးစစ်ဆေးပေးဖို့လဲအစိုးရကိုတိုက်တွန်းလိုက်ပါတယ်မိသားစုဘက်ကလည်းလောက်ကျန်ခံရမှုနဲ့ပတ်သက်တဲ့ဖြစ်ရပ်ကိုအမှန်တိုင်းအမြန်ဆုံးဖော်ထုတ်ပေးဖို့တိုက်တွန်းခဲ့ပါတယ်ဒီသတင်းကိုကိုရိုင်းတော်ရောက်သတင်းယူခဲ့တဲ့ဗီဒီယိုမှာပိုင်းသတင်းတော့မမီခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဥက္ကုဏီလောက်ကျန်ခံရမှုနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မြို့မြောက်ပိုင်းထိုင်ရန်တရားရုံးမှာတရားလိုပြသက်တည်တွေကိုစစ်ဆေးခဲ့ရမှာဥက္ကုဏီရဲ့အကျိုးဆောင်ရှေ့နေတူဖြစ်တဲ့ဦးနေလာကအခုလိုတောင်းဆိုလိုက်တာပါရှေ့နေဒီဥက္ကုဏီလောက်ကျန်တက်ထွက်ခံရမှုအမှုမှန်ပေါ်ပေါက်ရေးနဲ့တရားခံအားလုံးဖမ်းဆီးရမိပြီးထိုက်တင့်တယ်လို့အရေးယူနိုင်ရေးအတွက်အာဏာပိုင်တွေဘက်ကဒီထက်ပိုပြီးအားထုတ်ပေးဖို့တိုက်တွန်းလိုက်တာပါ
ဒီအဓိကပြီးတရှိအစိုးရရဲ့ NLD ပါတီကိုမိသားရက်ခံနေတာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုသက်ခံတဲ့လူကတော့ပြမရှင်းလာတယ်ဒါရောဒါပြီးနဲ့ဘာကြောင့်မို့လို့လုံးချက်တက်ခတ်ကြတယ်နိုင်ငံရေးကိုတရားကကြောင့်လားအခြားဘာကြောင့်ကြောင့်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဖော်ထုတ်ပေးဖို့စုံစမ်းစစ်ဆေးကော်မရှင်တရားဖွဲ့စည်းပြီးကို NLD အစိုးရပေါ်မှာပြပြောဟိုပြောလို့ရတယ်ဒါပြီးနဲ့ NLD အစိုးရရဲ့ NLD ပါတီကြီးရဲ့ကျွန်တော်ဒီမှုပေါ်မှာကျွန်တော်စိတ်ဝင်စားမှုပါဆရာတို့တက်တက်ပြောမှဆိုရင်တော့သမီးမတွေ့ရသေးဘူးပဲပြောလို့ရ
ဥကုံကြီးလောက်ကြံခံခဲ့ရတာဟာစစ်လာနေပါကြာမြင့်လာပြီဖြစ်ပေမဲ့လောက်ကြံတက်ထမှုမှာပါဝင်တယ်လို့တန်တရားရှိသူကိုခုထိဖမ်းဆီးရမိနိုင်ခြင်းမရှိသေးပါဘူးဥကုံကြီးလောက်ကြံခံခဲ့ရတဲ့နေ့ကလေးစိတ်မှာဖခင်ဖြစ်သူကိုတွားရောက်ကြိုးစိုးခဲ့တဲ့သမီးဖြစ်သူဒေါက်တာရင်ွယ်ခိုင်ကိုဒီကနေ့မှာတရားလိုပြသက်တည်အဖြစ်ရုံးတင်စစ်ဆေးခဲ့တာပါတရားရုံးထက်ဆိုချက်ပြီးသတင်းထုတ်တွေကဒေါက်တာရင်ွယ်ခိုင်ကိုမေးမြန်းရမှာတော့ဖခင်လောက်ကျန်ခံရမှုနဲ့ပတ်သက်ပြီးအဖြစ်မှန်တိုင်းတက်နိုင်တဲ့များအများဆုံးဖော်ထုတ်ပေးဖို့လိုလားကြောင်းပြောကြားခဲ့တယ်လို့အမှန်တရားပေါ်ပေါက်လာရေးဟာမိသားစုအတွက်သာမကမြန်မာနိုင်ငံရဲ့ဥပဒေစိုးမိုးရေးအတွက်ပါအရေးတကြီးလို့အတက်ကိစ္စဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ဘာကြောင့်လဲဆိုတာသိတယ်နဲ့ဘယ်လိုလောက်တာလဲဆိုတာကျွန်တော်ဒီတော့ဖိတင်တာပေါ့။ကျွန်တော်ပြောနေအမှန်တရားဆိုတာအဲ့ဒါပဲ။ဘာကြောင့်လောက်တာလဲဘယ်လိုလဲလောက်တာလဲအဲ့ဒါကျွန်တော်အခုပြချက်ပါ။ဒီပေါ်ရဲ့လူကတော့ကျွန်တော်တို့တော့ကဘာမှပြန်ရလာကြအကြောင်းမရှိဘူးဆိုတော့ကျွန်တော်တို့ကမျောလင်းစရာကအမှန်တရားတစ်ခုပဲရှိတယ်။အဲ့ဒီအမှန်တရားဆိုတာကျွန်တော်တို့မိသားစုထက်ကိုနိုင်ငံအတွက်ကဥပဒေရေးရာတွေတော့တိတ်ကိုလိုအပ်တယ်လို့ကျွန်တော်ချက်တယ်။အမှန်တရားထောက်မှဖြစ်လိမ့်မယ်။မထောက်ဘူးဆိုကျွန်တော်တို့နိုင်ငံအတွက်ကဥပဒေရေးရာတော့ပေါ့အရန်ကိုလည်းညှိုးချိုးစရာဖြစ်သွားလိမ့်မယ်။
ဥက္ကုဏီအမှုနဲ့ပတ်သက်ပြီးတန်တရားရှိသူအဖြစ်ဆွဆွဲခံနေရသူဥက္ကဝင်ခံကိုဖမ်းဆီးရမိနိုင်မယ်လို့ယုံကြည်နေတဲ့ရှင့်နေဦးနေလာကတော့တန်တရားရှိသူဟာမြန်မာနိုင်ငံတွင်းမှာသာရှိနေတာမို့မကြခင်မှာပဲအမှုအခြေအနေထူးခြားမှုရှိလာမယ်လို့ယူဆကြောင်းပြောပါတယ်
။အကြမ်းကြီးယုံကြည်နေချင်း၃နှစ်လောက်ဆိုရင်ကျွန်တော်တို့ဒီအမှုရဲ့ကြိုးစားကပိုပေါ်လာမယ်လို့ပဲကျွန်တော်ပြောချင်ပါတယ်။နောက်တစ်ခုကဘာလဲဆိုတော့အဝဲကင်ဖမ်းဆီးရမိခြင်းမရှိတဲ့အခြေအောင်မို့လို့ဘာကြောင့်မို့လို့တတ်ထက်တယ်ဆိုတဲ့အကြောင်းချင်းရကျွန်တော်မတိရဘူး။မတိရတဲ့အကြောင်းဘာကြောင့်တတ်ထက်တယ်ဆိုတဲ့အကြောင်းချင်းကိုသိရသိရဖို့တော့အဝဲကင်ဖမ်းဆီးရမိခြင်းအတွက်ကျွန်တော်မိသားစုပူဇော်အားလုံးကိုမိသားရက်ခံရမယ်ဆိုလို့ရှိတော့ကျွန်တော်တို့သက်သက်ရအားရဖွဲ့ကြီးကြီးရမမနိုင်ငံထဲမှာရှိနေတဲ့အဝဲကင်ကိုဖမ်းဆီးရမိခြင်းအတွက်ဒုဗတ်ခေါ်ရပေးဖို့တော့မိသားရက်ခံရမယ်။
တရားလွတ်တော်ရှိနေဥကုန်ကြီးဟာဇန်နဝါရီလ29ရက်နေ့ကအင်ဒိုနီးရှားကအပြန်ရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာတနက်နေ့ပြစ်ခတ်လုပ်ကြံခံရတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးအပတ်စဉ်တောက်ကြနေတိုင်းမှာရုံထုတ်စစ်ဆေးနေတာဖြစ်ပြီးအခုအချိန်ထိကတော့အဓိကတရားခံအဖြစ်တန်တရားရှိသူဥအောင်ဝင်းခိုင်ဟာထွက်ပြေးလွတ်မြောက်နေစေဖြစ်ပါတယ်။ဒီကနေ့မှာတော့တနက်နေ့ပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတန်တရားရှိသူဥကြည်လင်းနေခဲ့တဲ့ဖုန်ကြီးကျောင်းကဆရာတော်အပါဝင်တက်တည်ခုနှစ်ယောက်ကိုစစ်ဆေးမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။